မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်ဆောင်တွေကအကျိုးဆောင်ဖြစ်နေသူနဲ့သူ့ကုမ္ပဏီကိုငှားရမ်းထားတယ်လို့ကနေဒါနိုင်ငံ Dickens and Madsen ကုမ္ပဏီကဣသရီကနေဒါနိုင်ငံသားကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာအရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်မှာရောအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေကိုအကြမ်းဖက်ဖြိုခွင်းနေတဲ့အပေါ်မှာပါနိုင်ငံတကာအတိုင်းဝန်းကနေဖိအားတွေတိုးနေချိန်မှာပဲဣသရီကနေဒါနိုင်ငံသားအရီဘန်မန်နရှီကိုငှားရမ်းလိုက်တဲ့သတင်းတွေထွက်ပေါ်လာတာဖြစ်ပါတယ်။အရင်ကဇင်ဘာဝေသမ္မတရောဘတ်မိုဂါဘေနဲ့ဆူဒန်စစ်ကောင်းဆောင်တွေအတွက်အကျိုးဆောင်ရွက်ပေးခဲ့သူဖြစ်တဲ့ဘန်မန်နရှီဟာမြန်မာစစ်တပ်ကသူတို့အပေါ်နားလည်မှုလွဲနေတယ်လို့ဆိုတဲ့အမေရိကန်နဲ့တခြားနိုင်ငံတွေနဲ့ဆက်သွယ်ရမှာအကူအညီပေးဖို့အတွက်ငှားရမ်းထားတာဖြစ်ကြောင်းလဲ Reuters သတင်းကဖော်ပြပါတယ်။ Reuters သတင်းဌာနကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းချိန်မှာသူဟာအာနာသိစစ်တပ်ကကာကွယ်ဝင်ကြီးဖြစ်ခံထားတဲ့ဗိုလ်ချုပ်ကြီးမြထွန်းဦးနဲ့နေပြည်တော်မှာသဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးနောက်တောင်ကိုရီးယားနိုင်ငံမှာရောက်နေတယ်လို့လည်းဆိုပါတယ်။နိုင်ငံတကာအတိုင်းဝိုင်းကပိတ်ဆို့ဒဏ်ခတ်မှုတွေကိုဖယ်ရှားနိုင်တဲ့အခါမှာသူ့ကိုဆုချဖို့သဘောတူထားတယ်လို့ပြောပေမဲ့ငွေကြေးပမာဏဘယ်တော့ပေးမယ်ဆိုတာကိုတော့မပြောပါဘူး။ရခိုင်ပြည်နယ်မှာ2018ခုနှစ်တုန်းကစစ်စင်ရဲတွေအတွင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်တွေကိုပြန်ပြီးလက်ခံနိုင်ဖို့အတွက် Saudi Arabia နဲ့UAE Arab စော်ဘော်များပြည်တော်စုတို့ရဲ့အကူအညီကိုရအောင်လဲတာဝန်ပေးထားတယ်လို့ဆိုပါတယ်။အာနာသိန်းစစ်ကောင်းဆောင်တွေရဲ့အကျိုးဆောင်ဖြစ်နေငှားရမ်းထားတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့တော့မြန်မာစစ်အာဏာပိုင်တွေဘက်ကတစုံတရာပြောဆိုတာမရှိသေးပါဘူး။